င်းကျက်တဲ့တင်းမြင့်နေတော့ကပြတ်ချခဲ့တဲ့ Ethiopian Lee Dawn Line လေးရန်ပိုင်းစားတွေမှာလေယာဉ်တင်းမြောင်လုတ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ချမှုစုံစမ်းနေသူတွေကပြောပါတယ်။ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ချခဲ့တဲ့ Indonesia Lion Lee Dawn Line လေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့တိုင်းပိုင်းကပြောပါတယ်။ Ethiopian Lee ရဲ့အမှတ်စဉ်302ရော Lion Lee ရဲ့အမှတ်စဉ်630ပါပြန်တန်းနေစမှာအမြင့်တွေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားနေတာကိုဂျော်ရုကနေအလိုတရားမှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြန်တန်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည့်ကြအောင်လေယင်မှုကခက်ခက်ခဲခဲလေယင်ကိုထိမ့်ဖို့စူးစမ်းခဲ့ရပုံရပါတယ်။လေယင်နှစင်းလုံးပြန်တက်ပြီးမကြခင်လေယင်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါတယ်။အီသီယိုးပီးယားလေယင်ရဲ့ပြန်တန်းမှုအချက်လက်နဲ့အသက်မှတ်တမ်းတင် Black Box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်။ဒီလေယာဉ်နှစင်းလုံးက Boeing Company လို့737 Max 8မျိုးစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှာ Boeing 737 Max လေယာဉ်တွေပြန်တန်းမှုကိုရည်နာထားပါတယ်။737 Max 8လေယာဉ်အစင်း9000လောက်အမှားရှိတဲ့ Boeing Company ကတော့လေယာဉ်အစ်စ်တွေပေးပို့တာဆိုင်ထားမယ်လို့ကြေညာပေးနေတဲ့ကအကြေညာခဲ့ပါတယ်။